မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ရမငွေဆိုင်ရာပေါင်းစပ်ညီနက်ရေးအဖွဲ့ကိုတောင်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်ဆောင်ရွက်ပြီးအစိုးရလွှတ်တော်တက်နဲ့တိုင်းရင်းသားကိုယ်စားလှယ်တွေနဲ့ဖွဲ့စည်းလိုက်ပါတယ်။တိုင်းရင်းသားကိုယ်စားလှယ်တွေထဲမှာတော့ NCA လက်မှတ်ထိုးတဲ့အဖွဲ့တွေတာမကလက်မှတ်မထိုးရသေးတဲ့အဖွဲ့တချို့လည်းပါဝင်ကြမှာပါ။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်နိုင်ငံတကာကပေးလာတဲ့အကူအညီတွေကိုထိန်းချုပ်ဖို့မဟုတ်ဘဲမမှန်ကန်ကန်မြတ်မြတ်တတဖြစ်ရေးကြီးကြပ်ပေးဖို့ရာဖြစ်တယ်လို့ဖွဲ့စည်းရေးဆွေးနွေးပွဲမှာပါဝင်တဲ့ပအုပ်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ PNLO ဦးဆောင်နာရက်ကဥခွန်အုတ်ကပြောပါရယ်ကိုသားညုံကဥခွန်အုတ်ကိုဆက်သွဲမြင်းမြန်းထားပါရယ်ရှင
်နိုင်ငံတကာကနေပြီးတော့မြန်မာနိုင်ငံငင်းငယ်လုပ်ငန်းစဉ်တွေအတွက်ထားတဲ့အကူအညီတွေရှိပါတယ်ဥမာဆိုရှင်ဥရောပသမဂ္ဂလည်းရှိပါတယ်နောက်တခြားအဖွဲ့စည်းလည်းရှိတယ်အလှူငွေတွေအကုန်လုံးကဒီအဖွဲ့ရဲ့တစ်စင်ပဲဖြစ်ရမယ်ဆိုတဲ့သဘောလား
အဲ့ဒီလိုလည်းမဟုတ်သေးဘူးဗျငင်းချိုင်းရင်းနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေကဦးစားပေးစနစ်ပေါ့ဘယ်ကန္တာကိုပို့ဦးစားပေးပြီးတော့ပံပိုးတဲ့နယ်ဆိုတဲ့ဟာပေါ့နည်းနည်းလေး approval လုပ်ပေးတဲ့အဆင့်ပါပဲသုံးတဲ့လူနဲ့ပေးတဲ့လူနဲ့ပေါ့ဗျာသဘောတူရင်တော့ရပါတယ်သို့တော့ရတဲ့လူကပိုရမရတဲ့လူကမရမဖြစ်အောင်မြတ်မြတ်တတ်တာဖြစ်အောင်နည်းနည်းလေး oversight လုပ်ပေးတဲ့သဘောနဲ့ဖွဲ့တာဖြစ်ပါလား
မြန်မာနိုင်ငံညီငယ်လုပ်ငန်းစဉ်တွေအတွက်ဒီလိုမျိုးအလှူငွေတွေရမုံငွေတွေကူညီမယ်ဆိုလို့ရှိရင်ဒီဖွဲ့နဲ့တိုင်ပင်ရမယ်ဆိုတဲ့သဘောလား oversight ဆိုတာဘယ်လိုမျိုးလုပ်ပါလဲ
ဒီအဖွဲ့ကနေပြီးတော့အဆိုပြုတဲ့ sector တွေရှိတာပေါ့နော်ဥပမာကျွန်တော်တို့ sector 4ခုဒီနေ့ဦးစားပေးမယ်ဆိုတော့သုံးပြလိုက်တယ်ဥပမာ NCA ceasefire နဲ့ peace implementation sector ပေါ့ဗျာဒါမျိုးပေါ့နောက်ပြီးတော့ကျွန်တော်တို့ development supporting for peace process ဆိုတဲ့ sector မျိုးနောက်ပြီးတော့ negotiation and dialogue sector ပေါ့ဗျာနောက်ဆုံး NRPC sector ပေါ့အဲ့ဒီ sector တွေမှာကျောင်းဝင်တဲ့အလုပ်ငန်းတွေဆိုရင်အလူရှင်တွေကစတီးသေးရနဲ့ကြိုက်တဲ့အလူရှင်တွေကပေးပေါ့
ဟုတ်ကဲ့
ကြိုက်လို့ဆိုလည်းမပေးတော့ပေါ့ဒါအလူရှင်ဘက်ကfinal decision ကတို့လက်ထက်မှာပါ
ဟုတ်ကဲ့တနည်းအားဖြင့်ဆိုရင်ငင်းငယ်ရေးလုပ်ငန်းစဉ်တွေအတွက်လုပ်နေကြတဲ့ donor forum လိုမျိုးပေါ့ဒီအဖွဲ့ပါပါမယ်တခြားအလူရှင်အဖွဲ့စည်းတွေပါမယ်သီးသန့် forum မျိုးရောလုပ်ဖို့ရှိပါလားအဲ့တော
့မရှိပါဘူးအလူရှင်တွေဘက်ကတော့တို့စုဖွဲ့ထားတဲ့ပုံစံအတိုင်းပဲတို့ရှိပါသေးပေါ့ဒါပေမဲ့အလူရှင်တွေရဲ့အစိုးရဖွဲ့နဲ့တိုင်ပင်ပြီးတော့ဒီနှစ်ဖက်ပေါ့ဗျာအဒီ body ဘက်ကလည်းဘယ် program တွေအရောဥစားပေးတဲ့ဘယ်ဟာအရေးပေါ်ဖြစ်တဲ့စသဖြင့်ပေါ့အကြံပြုပြီးတော့တင်ပြသလိုအလူရှင်တဲ့ဘက်ကလည်းဒီသူတို့ criteria နဲ့ကိုက်အောင်ညှိပြီးတော့ဒါထောက်ကူပေးဖို့ပေါ့ဒီအပြန်လာညှိနှိုင်းတိုင်ပင်ပြီးတော့လှုပ်သွားမဲ့သဘောပါအ
ဲ့တော့ဥခုံဥကရဲ့အမြင်အရအခုလို့ဒီအဖွဲ့ဖွဲ့လိုက်ခြင်းအဖြစ်ညီငယ်လုပ်ငန်းစဉ်တွေအတွက်ဘယ်လောက်ထိထိရောက်နိုင်လဲဘာတွေများထူလာနိုင်လဲခင်ဗျ
တခုကတော့ကျွန်တော်တို့အခုဖွဲ့တဲ့ team က national body ဆိုတော့ဟိုအရင်စဉ်းစားသလို tripartite တော့မဟုတ်တော့ဘူးပေါ့အရင်တော့ကျွန်တော်တို့လုပ်ခဲ့တဲ့နှစ်နှစ်သုံးနှစ်လောက်ကတော့အလူရှင်က one partner အစိုးရ one partner နဲ့တိုင်းသားတွေက one partner ပေါ့ three partner ပုံစံကကျွန်တော်တို့ပြောင်းပြီးတော့အခုကျတော့တိုင်းသားတွေကအစိုးရရောအားလုံးပေါင်းပြီးတော့body ဖွဲ့လိုက်တော့အဲ့ဒါ one partner ပဲဖြစ်သွားတာပါ။
တမရဥသိစိတ်လက်ထက်တုန်းကဆိုလို့ရှိရင်ဒီ MPC တို့ပါလို့ရှိတယ်။တီးကြားနိုင်ငံကြားကအကူအညီတွေယူခဲ့တာမျိုးရှိတယ်။အဲ့တော့ဒီငွေကြေးလက်ပတ်မှုတွေဒါတွေနဲ့ပတ်သက်လို့ပြန်လဲသုံးသပ်မှုမျိုးကရှိပါလားခင်ဗျာဒီဖွဲ့က
။အဲ့ဒါတော့မရှိဘူးဗျ။ဘာကြောင့်လဲဆိုတော့အဟောင်းတော့ကစင့်သုံးခဲ့တဲ့လုပ်ငန်းတွေနဲ့မူတွေ policy တွေကိုပြန်ပြီးတော့ကင်တွယ်တာမရှိတော့ဘူး။အခုအစိုးရသိရဲ့ initiative နဲ့ပေါ့ဗျာစပြီးတော့ဖွဲ့တဲ့ national body ပေါ့ now national ownership ဆိုတဲ့ idea နဲ့ချင်းကမှုမျိုးဖြစ်ပါတယ
်ဒိုနာဖွဲ့စည်းတွေလည်းတက်ရောက်တယ်ဆိုတော့မြန်မာနိုင်ငံညီငယ်လုပ်ငန်းစဉ်တွေအတွက်ဘယ်လောက်ထိရမုံငွေသူတို့ထည့်ဝေမယ်ဆိုတဲ့ commitment တွေပါတယ်မျိုးပေးတာမျိုးရောရှိပါလား
ဒိုနာတွေကတော့ဒီကျွန်တော်တို့အလုပ်လုပ်မဲ့အဖွဲ့တွေရဲ့တင်ပြတဲ့ propose amount ပေါ့ဗျာ propose အလုပ်ငန်းနဲ့ propose amount ကိုသူတို့ကစီစစ်တာပေါ့သူတို့ကတော့ဒီ peace ဒီ commitment တော့ရှိတာပေါ့ဒီ peace process ကိုကူဖို့သို့တော့အဲ့ဒီလိုကူဖို့နေရာမှာဒီဘက်ကဒီ implementation လုပ်မဲ့အဖွဲ့တွေကလည်းပဲကိုလုပ်ချင်တဲ့ဒါနဲ့ amount နဲ့တင်ပြဖို့လိုတာပေါ့အဲ့ဒီတင်ပြတဲ့နေရာမှာ transparency ရှိရေးဆိုတာတော့ဘယ်သူကဘယ်လောက်တင်တယ်ဘယ်ကိစ္စလုပ်မယ်ဆိုတာလောက်တော့ဒီ body ကိုအပိတ်ပေးတဲ့သဘောမျိုးပါဗျာအဲ့ဒါပါပဲ
ဟုတ်ကဲ့ဥခုံးကကြီးအခုလိုဖြည့်ပေးတာကျေးဇူးများကြီးတင်ပါတယ်ခင်ဗျာ